လက်နက်ကိုင်ဆောင်ထားခြင်းရှိတဲ့ဆယ်ကျော်သက်လူမဲမိုက်ကယ်ဘရောင်းကိုပြစ်တက်ခဲ့တဲ့လူပြူရဲရာရှိကိုတရားမစွဲဖို့ကြားနာစစ်ဆေးတဲ့ဂျူရီလူကြီးဖွဲ့ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်စူပူမှုတွေကိုထိန်းသိမ်းနိုင်ဖို့ပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့တွေအချိန်မီမချနိုင်ခဲ့ဘူးလို့မြို့တော်ဝင်ကပြောဆိုလိုက်ပါတယ်။ဒေတာရင်းပြည်သူလူထုရဲ့အသက်အိုးအိမ်စီးဆင်းနေထမှန်ပျက်စီးဆုံးရှုံးမှုမဖြစ်ရအောင်အကာအကွယ်ပေးဖို့အတွက်နောက်ထပ်အရန်တပ်တွေပုံမဆေလွတ်ပေးဖို့ပြည်နယ်အုပ်ချုပ်ရေးမှုကိုတောင်းခံခဲ့တယ်လို့မြို့တော်ဝင်ဂျိမ်းစ်နိုလက်စ်ကအင်ကာနီမှာပြောဆိုပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကြီးနစ်ဆင်ကလည်းအင်အား300နီးပါးရှိတဲ့အရန်တပ်တွေကိုဖာဂူဆန်ကိုထပ်မံဆေလွတ်လိုက်ဖို့အမိန့်ပေးခဲ့ပြီးနောက်နေ့ညမှာရေခင်းထပ်မဖြစ်နိုင်အောင်အကာအကွယ်ပေးနိုင်ဖို့လှုံ့ဆော်ခဲ့ပါတယ်။တနင်္လာနေ့ညကတော့စိန့်လူးဝစ်စင်ဂျေဘုံမှာအကြမ်းဖက်မှုတွေလူရဲမှုတွေဖြစ်ပွားပြီးလူပေါင်း60တယောက်ကိုရဲကဖမ်းဆီးထားပါတယ်။ဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်မကြေမနက်ဖြစ်နေကြသူတွေကိုအေးချမ်းချမ်းနေကြဖို့မိုက်ကယ်ဘရောင်းရဲ့မိသားစုကမေတ္တာရပ်ခံနေပါတယ်။ဘရောင်းရဲ့မိဘနှစ်ပါးစလုံးဟာသူတို့ရဲ့ရှေ့နေတွေပြည်သူလူထုအခွင့်အရေးလှုပ်ရှားမှုခေါင်းဆောင် L. Sharpton နဲ့အတူ Ferguson ဖျားရှိခိုးကြောင့်မှပြုလုပ်တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့ကြပါတယ်။ရဲရရှိ Darren Wilson ကိုတရားမစွဲဖို့ဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်ဟာလုံးဝတရားမျှတမှုမရှိဘူးလို့ရှေ့နေ Benjamin Crump ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စအပေါ်အကြောင်းပြုပြီးမင်းညက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကိုမိသားစုအနေနဲ့ပြစ်တင်ရှုံ့ချပါတယ်လို့သူကပြောပါတယ်ခင်ဗျာ။